ပြည်ရဲ့နေရက်ကတူနီရှားရေပိုင်တဲ့အတွင်းအာဖရိကကရှေ့ပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လေတစီနှိမ့်ယောက်ခဲ့ရမှာ၃ဦးသာတက်ရှင်ပြီး83ဦးချင်းနဲ့တည်ဆုံခဲ့ပါတယ်။နှိမ့်ယောက်ခဲ့တဲ့နေရာလက်ပြားနိုင်ငံဇူဝါရမြို့ကထွက်လာပြီးနိုင်ငံပိုင်းအကြမ်းမှာဒီရက်ပြင်တဲ့အတွင်းနှိမ့်ယောက်ခဲ့တာဖြစ်ပါတယ်။နိုင်ငံတက်ချီကြီးအတင်းကဒီလေပေါ်တည်ဆောင်လာတဲ့အရေးအတွက်လူကြီးအတွက်များလုံးနဲ့လို့ပြောပါတယ်။အသက်ရှင်ကျန်ရစ်သူတယောက်ကလေပေါ်ကလူတွေကမ်းခြေကမီးရောင်ကိုမြင်နေရတဲ့အချိန်မှာပဲလှေတဲ့ရေအပြစ်ရောက်နေတာလို့ပြောပါတယ်။ဒီဘော်တယ်လီဖုန်းဆက်ပြီးအကူအညီတောင်းခံခဲ့ပေမဲ့လျှင်ရဲ့တီလီယာကိုအတိအကျမပြောနိုင်ခဲ့တာကြောင့်အကူအညီမရခဲ့ပါဘူးလို့လည်းသူကပြောပါတယ်။အဲ့ဒီအသက်ရှင်ကျရဲ့သူတွေဟာပင်လယ်ထဲစီးရကြမျောနေရမှာတင်္ဂါတယ်တွေကကဲတင်ခဲ့ရတာပါ။လေကျုပ်တဲ့ရက်မှာပဲ Tripoli မြို့ကရှေ့ပြောင်းပြည်တွေကိုထိတိမ်ထားခဲ့တဲ့စခန်းတစ်ခုလေကျောင်းကတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးလူ44ယောက်သေဆုံးခဲ့ရပါတယ်။ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကတော့ဥရောပကိုရှေ့ပြောင်းဖို့ကြိုးစားနေသူအာဖရိကကျောင်းရှိသူတွေကိုအခုလိုဆက်ဆံနေရတာနဲ့ပတ်သက်ပြီးကြံ့ကြွက်ပြောဆိုနေကြပါတယ်ခင်ဗျာ။